ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းနီးပါးနေရပ်ပြန်နှံ့ရေးကိစ္စမှာအဟန့်အတားတွေနဲ့ရင်ဆိုင်နေရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူညိုရေးကောင်စီမှအင်္ဂါနေ့ကအဓိကထားပြီးတော့ဆွေးနွေးကြရပါတယ်။အထူးသဖြင့်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖြစ်တဲ့ဖိလစ်ပိုဂရန်ဒီတင်ပြခဲ့တဲ့စိုးရိမ်မကင်းဖြစ်မှုတွေနဲ့ပတ်သက်ပြီးတော့ VOA သတင်းတောက်မာဂရက်ဘာရှာကကူဝိတ်မှရောက်ရှိနေစဉ်ကုလအတွင်းမှုချုပ်ဖြစ်တဲ့အန်တိုနီယိုဂူဒါရက်ဆက်တီးခြားတွေ့ဆုံမေးမြန်းခွင့်ရခဲ့ပါတယ်တွေ့ဆုံမေးမြန်းချက်အပြည့်စုံကိုဒေါ်လာလတ်တန်းနဲ့ကိုချိုချိုသိန်းတို့ကတင်ဆက်ထားတာကိုနားဆင်ပါခင်ဗျာ
Finally, Secretary General, I wanted to ask you about Myanmar. On Tuesday, your refugee chief, Filippo Grandi, he told
us that Myanmar is not a good thing. In the case of the United States, the President of the United States, Filippo Grandi, the President of the United States,လူငင်ကြဒုက္ခသည်တွေထွက်ပြေးခဲ့ရတဲ့အကြောင်းရင်းတွေကိုဖြေရှင်းပေးနိုင်ခြင်းမရှိသေးတဲ့အတွက်သူတို့သဘောတရားနေရာရင်းပြန်ဖို့အခြေအနေမကောင်းသေးဘူးဆိုတဲ့အချက်ပါပဲ။ဒါကြောင့်တွင်းမှုချုပ်အနေနဲ့ဒေါအောင်ဆန်းစုကြည်နဲ့ဆက်သွယ်ပြောဆိုတာရှိပါသလား။စိတ်ပြည့်မိပါသလား။ဒီကိစ္စကိုခိုင်တွေဖြေရှင်းရမှာဒေါအောင်ဆန်းစုကြည်အနေနဲ့ပြင်းပြင်းထန်ထန်ဝေဖန်ခံနေရတာဖြစ်ပါလေ။သူနဲ့မကြသည့်မိကတွင်းမှုချုပ်စကားပြောခဲ့ပါသေးလား။အထူးအကြံပေးပုဂ္ဂိုလ်ကိုခန့်အပ်ဖို့အစီအစဉ်ရှိပါသေးလားဆိုတာသိချင်ပါလေ
Yes the special advisor will be soon appointed but the central question that Filippo Grandi raised is
ဟုတ်ပါတယ်အထူးအကြံပေးပုဂ္ဂိုလ်ကိုမကြာခင်ခန့်အပ်မှာဖြစ်ပါတယ
်
ဒါပေမဲ့ Filippo Grandi အဓိကမေးခွန်းထုတ်ခဲ့တဲ့အချက်ကဖပြေးသွားကြတဲ့ဒုက္ခသည်တွေရင်းရင်းတံပိုင်ခွင့်သူတို့ဆန္ဒလျောက်ဒီကင်းစွာနဲ့တိခါရှိရှိပြန်ပိုင်ခွင့်ကိုမဖြစ်မနေအတိမတ်ပြရမယ်လို့ကုလသမဂ္ဂကယူဆပါတယ်သူတို့တွေပြန်ရမှာလဲစခန်းမျိုးကိုပြန်တာမဟုတ်ဘဲဖပြေးလာခဲ့တဲ့နေရာရင်းကိုပြန်ဆိုင်ကြဖို့လိုအပ်ပါတယ်ဒီချက်ဖြစ်မြောက်နိုင်ဖို့ကရင်းနှီးမြှုပ်နှံမှုအတော်လေးလိုအပ်ပါတယ်ဖြစ်စည်းခံရတဲ့ဇာတ်တွေကိုပြန်တိဆောက်ပေးဖို့တောင်မကဒုက္ခတွေပြန်လာကြတဲ့အခါမှာမကြောက်ရွံ့ဖို့လေပြန်လည်တင့်မြတ်ရေးကိုလှုပ်ဆောင်ရမှာဖြစ်ပါတယ်သူတို့ကိုနှင်ထုတ်ခဲ့တဲ့လူငယ်တွေတက်တွေအနေနဲ့လက်တုံမပြန်ဘူးဆိုတာကိုလည်းအာမခံချက်ရရှိဖို့လိုပါတယ်ဒီလိုမျိုးရင်းနှီးမြှုပ်နှံမှုကိုမြန်မာဆွေရကလုံမပေးတာတွေ့ရပါတယ်အဲ့ဒီရင်းနှီးမြှုပ်နှံမှုကိုမလုပ်ဖဲနဲ့တော့လူတွေဖြစ်စေခြင်းနဲ့ဒုက္ခတွေအဆုအဝေးလိုက်ပြန်ဖို့အခြေအနေဖြစ်လာဖို့တိတ်ကိုခဲခြင်းပါလိမ့်မယ်လူကင်စရာတွေကအများကြီးကြံနေပါသေးတယ်မြန်မာဆိုးအနေနဲ့လူကင်စရာတွေကိုအချိန်ဆွဲမနေတင်ဘူးဆိုတာကိုနားလည်ဖို့လူတွေလို့ကျွန်တော်ထင်ပါတယ်ဒုက္ခတွေပြန်လာနိုင်စေတဲ့အခြေအနေကိုဖန်တီးရမှာအဆိုးရကလေးလေးနက်နက်ပါဝင်ဖို့လိုအပ်ပါတယ်ဝန်ထမ်းစရာကဒီလိုလှုပ်ဆောင်ရမှာခံယူချက်နဲ့တတိမပြနိုင်သေးတာတွေ့ရပါတယ်ကျွန်တော်တို့သိကြတဲ့အတိုင်းအဲ့ဒီမှာရှိတဲ့လူအများစုကလူဝင်ကြတွေကိုစန့်ကျင်ကြတာတွေ့ရပါတယ်ဒါပေမဲ့နိုင်ငံရေးသမားတွေအနေနဲ့ကွဲပြားတဲ့အမြင်တွေကိုကျော်လွှားနိုင်ဖို့တတိရှိဖို့လိုအပ်ပါတယ်အကြောင်းကတော့မနက်ငယ်မှာရူဝင်ဂျာရီရဲ့အခြေအနေဟာလုံးဝလက်ခံနိုင်စရာမရှိလိုပါပဲ
။ဒါပေမဲ့လို့ပြန်လည်တင်မြတ်ရေးဆွေးနွေးမှုတွေညီညွတ်ဖို့ဆွေးနွေးမှုတွေဟာအစီအစဉ်ချမှတ်လှုပ်ဆောင်ရတာမှုနှစ်တွေကြာတတ်ပါလေ။ဒါကြောင့်ဘင်္ဂလားဒေ့ရှ်မှာရောက်နေကြတဲ့ဒီရူဝင်ဂျာတွေကဒီအတောတွေမှာဘာတွေဘယ်လိုနေထိုင်ကြမလဲဆိုတာသိချင်ပါလေ။
Now there are many things that can be done much more quickly than years. I mean, there is physical
reconstruction. ဖြစ်တွေ့ကြမှာဖြစ်နေပုံပြီးမြန်မြန်ဆန်ဆန်လုပ်နိုင်တာကများကြီးရှိပါတယ်။လူပိုင်းဆိုင်ရာပြန်လည်ထူထောင်ရေးလုပ်နိုင်လို့လူဝင်ကြော်တွေနဲ့ဒေသခံလူအဖွဲ့အစည်းနှစ်ရပ်စလုံးကိုပန့်ပိုးမဲ့ဆောင်ရွက်ချက်တွေကိုလုပ်နိုင်ပါတယ်။ဒီလိုလုပ်ခြင်းအဖြစ်ဒီပေါ်ဆောင်မှုမှာသူတို့အတွက်လည်းအကျိုးတစ်ခုခုရမယ်ဆိုတာကိုလူတွေကနားလည်လာနိုင်ကြပါတယ်။ဒါအပြင်ပြန်လည်တင်းမြတ်ရေးမှာနှုတ်နယ်ပဲကမ်းလှမ်းတာမျိုးမဟုတ်ဘဲဒီနည်းမျိုးနံမှုတွေကတဆင့်လူတွေအတူတကွနေထိုင်ကြခြင်းအပြင်လူနေမှုဘဝလည်းတိုးတက်လာမယ်ဆိုတော့ကိုသဘောပေါက်လာကြမှာဖြစ်ပါတယ
်။ဒါကြောင့်လက်တွေ့ကြပြောမယ်ဆိုရင်ရူဟင်ဂျာတွေစပြီးပြန်နိုင်ကြဖို့အချိန်ဟာဘယ်လောက်ကြာမယ်လို့ထင်ပါသလဲ
။ I think that in small numbers there are things that can be done relatively quickly.
ကျွန်တော်ထင်တော့မြန်မြန်နဲ့နည်းနည်းစီလုပ်နိုင်မယ့်အရာတွေရှိပါတယ်။ဒုက္ခတွေတွေအစုအဝေးလိုက်ပြန်လာဖို့ပေါ်ဆောင်မှုမှာကမ္ဘာရဲ့နေရာမျိုးမျိုးမှာဒုက္ခသည်များဆိုင်ရာမာမင်းကြီးရုံးကနေအတိုင်းအတာမျိုးမျိုးနဲ့လှုပ်ဆောင်ခဲ့တာတွေရှိပါတယ်။စနစ်တကျလုပ်မယ်ဆိုရင်တစ်ခါတလေနှစ်နှစ်သုံးနှစ်အထိကြာနိုင်ပါတယ်။ဒါပေမဲ့အစီအစဉ်ချလှုပ်ဆောင်ရပါမယ်၊ရင်းနှီးမြှုပ်နှံရပါမယ်၊အောင်မြင်နိုင်ဖို့တိတ်ကိုလေးလေးနက်နက်ကြိုးပမ်းဖို့လိုအပ်ပါတယ်။ဒီလိုမလုပ်ဘူးဆိုရင်နေရာရင်းပြန်လာကြသူတွေပြန်ပြီးထွက်ပြေးသွားကြမယ့်အခြေအနေမျိုးဖြစ်လာနိုင်တဲ့အန္တရာယ်ရှိပါတယ်။ဥပမာဒီလိုအခြေအနေမျိုးကိုဆူဒန်တောင်ပိုင်းမှာကျွန်တော်တို့တွေ့ခဲ့ရပါတယ်။ယူနီစီယာမှာကျွန်တော်တို့လူပေါ်ကံပဲတွေနဲ့ကျွန်တော်ကူညီခဲ့ဘူးပါတယ်အရက်ဖက်လူအဖွဲ့အစည်းတွေမှာအချက်လက်တွေအများကြီးရှိပါတယ်တောင်ဆူဒန်မှာလူ9သိန်းလောက်ပြန်ဖို့ကျွန်တော်တို့ကူညီပေးခဲ့ဘူးပါတယ်အခုတောင်ဆူဒန်ကနေပြန်ထွက်ပြေးသွားတဲ့ဒုက္ခသည်တသန်းကျော်ရှိနေပါပြီ ဒီလိုအခြေအနေမျိုးကိုဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာတွေကြုံရတာမျိုးကျွန်တော်တို့မလုပ်လာပါဘူး။